မြန်မာနိုင်ငံရဲ့ပြည်ဝင်ညီညာရေးဖော်ဆောင်ရမှာအဓိကအခန့်ကဏ္ဍကပါဝင်တဲ့မြန်မာညီညာရေးစင်တာ NCA သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်အသေးစိတ်ကိုတော့ကိုရဲကောင်ကပြောပြပေးပါရှင်
အရင်အစိုးရလက်ထက်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွဲဆုံဆွေးနွေးရမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့မြန်မာညီညာရေးစင်တာ NBC ကိုရခင်NBCနဲ့ဘာတွေကွာခြားမှုရှိမလဲဆိုတာနဲ့ပတ်သက်လို့ရခင်NBCမှာအပြစ်ခတ်ရစေစိတ်ဆက်ညှိနှိုင်းမှုညွှန်ကြားရေးမှုအဖြစ်တာဝန်ယူပြီးအခုNRPC မှာလည်းအဖွဲ့ဝင်အဖြစ်ပြန်လဲပါဝင်လာတဲ့ဒေါက်တာမင်းစောဦးကပြောရေးကိုအခုလိုပြောပြပါတယ်နံပါတ်၁ကတော့ရည်ရွယ်ချက်ကတော့အတူတူပါပဲရည်ရွယ်ချက်ကတော့ဘာမှပြောင်းလဲမရှိတော့အပြောင်းလဲရှိတာ structure
ပေါ့နော်အရင်ကတော့MPC ကဒါ some kind of ပေါ့နော်သူကဟိုသူကသူစတန်ဒ်အလုံးပေါ့နော်သူကဟိုသူကသူစတန်ဒ်အလုံးပေါ့နော်အခုကတော့ဒါက NRPC ကတော့ဒါကအစိုးရရဲ့ဝင်ကြီးဌာနတစ်ခုကဒီဦးစီးဌာနတစ်ခုပုံစံမျိုးဖြစ်သွားမယ်ဆိုတဲ့သဘောပါပဲဒီလိုပဲမှာတော့ဒီအသေးစိတ်ဖွဲ့စည်းပုံတွေပါတော့မထွက်သေးဘူးပေါ့နော်ဒါပေမဲ့ကျွန်တော်နားလည်တာကတော့ဒီနိုင်ငံတော်ရဲ့နိုင်ငံအညွှန်ကြားချက်ဆိုတာတော့ဒီ NRPC အပြင်အဆင်ဖွဲ့စည်းမှုပြုလုပ်ရန်ဆိုတဲ့အပေါ်မှာရေအစိုးရဌာနတစ်ခုလုပ်မယ်ဆိုတဲ့မူဝါဒအတူဆက်ဆက်ပြီးလုပ်ငန်းတွေလုပ်နိုင်ကျွန်တော်တို့ဘက်ကအကူအညီဆောင်ရွက်ဖြစ်ပါ
MBC ကိုEUကုလသမဂ္ဂကမ္ဘာပံဩစတြေးလျနော်ဝေးဂျပန်စတဲ့နိုင်ငံတွေကဖွံ့ဖြိုးရေးအေဂျင်စီပေါင်း 25 ခုကငွေကြေးထောက်ပံ့မှုတွေနဲ့တည်ထောင်ပြီး 2024 ရဲ့နှစ်မှာတရားဝင်ဖွင့်လှစ်ခဲ့ပါတယ် MBC ဟာ KNU DKBA နဲ့ RCSS SSA တို့လိုအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင် လက်နက်ကိုင်အဖွဲ့၈ဖွဲ့ကနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေရေးသဘောတူညီချက် NCA ကိုအောင်မြင်မြင်လက်မှတ်ရေးထိုးနိုင်မှုအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတွဲဆုံဆွေးနွေးရမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်း NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ကြားခဲ့တဲ့လက်နက်ကိုင်အဖွဲ့၅ဖွဲ့အနက်၇ဖွဲ့ကပါဝင်လက်မှတ်ရေးထိုးဖို့ညှင်းပယ်ခဲ့တဲ့အတွက် MPC ရဲ့စွမ်းဆောင်မှုဟာထိရောက်မှုမရှိဘူးလို့ဝေဖန်တာတွေရှိခဲ့တာနဲ့ပတ်သက်လို့လည်းဒေါက်တာမင်းစောဦးကအခုလိုပြောပါတယ်။ဒီလက်နက်ကိုင်အဖွဲ့တွေလက်မှတ်ထိုးတယ်မထိုးတယ်ဆိုတဲ့
policy ကိစ္စတွေကကျွန်တော် MPC ကဆုံးဖြတ်တယ်မဟုတ်ဘူးလေ။ဒါကအစိုးရရဲ့ policy။ MPC ကကြတော့ အရင်ကတည်းကသူက policy ကိုသူက semi government အနေနဲ့ accounting for it ပုံစံနဲ့ဖြစ်တယ်။အခု NRPC ဆိုတာလည်းဒါပဲအစိုးရရဲ့ဘူဟာတော့ accounting for ရမှာပဲ။ဒါပေမဲ့ accounting for တဲ့အခါမှာသူက semi government လို့မဟုတ်တော့ဘဲနဲ့အစိုးရဌာနတစ်ခုကတည်တဲ့ပုံစံမျိုးနဲ့ accounting for ဖြစ်ပါတော့တယ်။
MPC ကိုအစိုးရဌာနတစ်ခုဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့အတွက် ရင်းညာရေးဖော်ဆောင်ရမှာဘလောက်ထိရောက်မှုရှိမလဲဆိုတာနဲ့ပတ်သက်ပြီး NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP
ကဒေါ်စောမြရာသာလင်းကအခုလိုပြောပါတယ်။နာမည်ပြောင်းတာမပြောင်းတာကတော့အဲ့လောက်ထိပြဿနာလို့တော့ကျွန်မအနေနဲ့မမြင်ပါဘူး။အရင်ကဆိုလို့ရှိရင်တော့ဒီအစိုးရက ဒေါ်ရိုက်ရှုပ်ကင်တဲ့ပုံစံမျိုးအတွင်းတနာမျိုးထက်NGO အတွင်းတနာမျိုးနဲ့တွဲခဲ့တာဖြစ်ပါတယ်။အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်ပင်ခံငေါ့ဆောင်ရဲ့အောက်မှာဒီလိုထားလိုက်ခြင်းအပြင်ဆိုလို့ရှိရင်အစိုးရကတိုက်ရိုက်ကင်တယ်တဲ့သဘောမျိုးဖြစ်ပါတယ်။အဓိကအပြင်တော့အစိုးရကဒီငင်းချမ်းရေးကဏ္ဍကိုအဓိကဘလောက်ဦးစားပေးပြီးတော့လှုပ်ရှင်တယ်လဲဆိုတဲ့အပေါ်မှာအများကြီးမူတည်ပ ါတယ်
ခုလို MPC ကိုပြောင်းလဲဖွဲ့စည်းလိုက်တဲ့ NRPC မှာဖွဲ့ဝင်10ဦးပါဝင်ပြီးငင်းငင်းလုပ်ငန်းစဉ်တွေအတွက်ပြည်တွင်းပြည်ပကူညီထောက်ပံ့မှုတွေနဲ့နိုင်ငံတော်ဘတ်ဂျက်မှကြခံသုံးစွဲမှုတွေကိုစနစ်တကျရှိစေဖို့အလူရှင်တွေနဲ့ညီနိုင်ရေးလုပ်ငန်းစဉ်တွေတာဝန်ယူဆောင်ရွက်နိုင်အောင်ဖွဲ့စည်းသွားမယ်လို့ညင်ညာချက်ထဲမှာဖော်ပြထားပါတယ်NRPC ရဲ့ဗဟုဌာနချုပ်ကိုနေပြည်တော်မှာထားရှိပြီးရန်ကုန်မြို့ကရခိုင် MPC ရုံးကို NRPC ရဲ့ရန်ကုန်ရုံးဝယ်ဖြစ်ထားရှိသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။